ရခိုင်ပြည်နယ်မြို့တော်စစ်တွေမြို့အောင်မင်္ဂလာရပ်ကွက်မှာတနင်္ဂနွေနေ့ညကလက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့တာကြောင့်အရဲသား၅ဦးသေဆုံးပြီး10ဦးထက်မနည်းတန်းရရှိခဲ့တယ်လို့မြို့ခံတယောက်ကပြောပါတယ်
။ဆေးကြီးကြတဲ့အချိန်ကလည်းဟိုအချိန်တော့ကျွန်တော်လည်းအတိအကျမသိဘူးမှန်းနေလို့ကြားတဲ့ဟို900လောက်ခါးနေပုံစံကြီးတည်းပဲလို့ကြားတယ်။ပြီးတော့ဆေးဟိုလူ900ပစ်ဆေး900လောက်ဆေးရောက်တယ်ပြောပြောကြတယ်တခြားအသေးစားလေးရှိရင်ရှိမှာပေါ့
ဒေသခံတွေတေကြေထိခိုက်ကြရတဲ့လက်နက်ကြီးဟာဘသူလက်ချက်ဆိုတော့ရှင်းရှင်းလင်းလင်းမရှိပါဘူးရခိုင်တပ်တော်အေအေနဲ့စစ်ကောင်စီကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ဒေသမှာအရသာတေဆုံးတန်ရမှုတွေထိခိုက်ပျက်စီးမှုတွေအတွက်အပြန်အလှန်ဆွတ်ဆဲလေးရှိတတ်ပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကလည်းစစ်တွေမျိုးပေါ်ကကိုရီးယားစစ်ကန်စီအတွင်းလက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံ30ကျော်တေဆုံးပြီး80ကျော်လောက်ဒဏ်ရာရရှိခဲ့တာလည်းရှိခဲ့တာပါအခုလိုမျိုးတွင်းကိုမကြာခဏလက်နက်ကြီးကြားရောက်နေတာကြောင့်မျိုးတွင်းမှာရှိနေတဲ့ဒေသခံတွေစိုးရိမ်နေကြတာပါဒါ့အပြင်စစ်တွေမျိုးတွင်းမှာရှိတဲ့ဒေသခံတွေအနေနဲ့စစ်ကောင်စီရဲ့ပိတ်ဆို့မှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ဖို့ခက်ခဲနေကြတယ်လို့လည်းစစ်တွေဒေသခံတူကပြောပါတယ
်ရှိတယ်ပါဆိုတော့ဒီနေ့ဒီချိန်ဘေးနေရာမှာတောင်ကြွားဒီလိုမျိုးတော့ကျွန်တော်ပြောနေလေကိုယ်စီရောင်းလာနေတာပဲဆိုရင်တော့အရှင်မြန်ဖောင်းလိုက်တာနေရတာအများကြီးတော့ပြောနေတာပေါ့ကျွန်တော်လည်းအရှင်ရောင်းနေရရှင်နေတာပေါ့
ပြီးခဲ့တဲ့လတွေကလည်းတိုက်ပွဲတွေပြင်းထန်နေတဲ့ရန်ပြဲမြို့မှာဒီအပိုင်းစစ်ကောင်စီလေကြောင်းတိုက်ခတ်မှုတွေအကြီးအကျယ်လုပ်နေရပါဒီကနေ့မှလည်းရံပြဲမြို့အနီးအနားမှာရှိနေတဲ့4000မြို့နယ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တာကြောင့်အရက်သားတူထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတူကပြောပါတယ
်ဒီနေ့နေ့လေ7နာရီခွဲကဆိုလို့ရှိရင်ကျွန်တော်တို့ဒီ4000မြို့ရဲ့ဒီငပီချောင်းဆိုတဲ့ရွာကိုနေပြီးတော့ဝါရီ7နှစ်ထောက်ဖို့နေနေပြီးတော့ဒီဒီဘုံကချတယ်အဲဘုံကချတော့အမျိုးသမီးတယောက်ကဟိုမှာဟို6000ဝန်ထမ်းရတယ်ဆိုတော့ဆေးကိုနေနေရတယ်4000ဆေးကိုမှာပေးဆုံးတာတော့မကြောက်ဘူးအဲအဲ့ဒီ၄လောင်ပါလေဘာတိုက်ဝဲမှမရှိဘူးဘယ်သူမှမရှိဘူးဒီတိုင်းပဲလေနဲ့လာပြီးတော့တလူကြီးဒါလေနဲ့နေပြီးတော့ဘုံလာချတော့တာ
တဆက်ထဲမှာပဲဇင်းချောင်းတိုက်နယ်ဆေးရုံကိုစစ်ကောင်စီရေတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံတွေနဲ့ဆေးရုံဝန်ထမ်းတွေဗေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြတယ်လို့သူကဆက်ပြောပါတယ
်လူတွေကတော့အကုန်လုံးမျိုးလောက်ဇင်းချောင်းနေကြတယ်အကုန်လုံးဆိုတာကလည်းဒီလူငယ်ပိုင်းတွေလောက်ပဲကျန်တာပေါ့အဲလူကြီးပိုင်းတွေဆိုလို့ရှိရင်ဒါဒီကျွန်တော်တို့ဒီဇင်းချောင်းနဲ့နီးဟိုဝေးတဲ့နေရာတွေကိုအကုန်လုံးလက်နက်ကြီးပစ်တဲ့အချိန်ပြီးတော့တိတ်မကြဘူးဒီတစ်နှစ်လုံးဆက်ပြေးနေကြတော့ပြီးတော့လဲဆေးရုံကလည်းလူလဲလူနိုင်သူရှိတော့အကုန်လုံးဆက်ပြေးကြပြီပေါ့
ရခိုင်ပြည်နယ်မှာမြို့နယ်6ခုလောက်နဲ့တက်စကန်ပေါင်းညာနဲ့ချီလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီအနေနဲ့အရက်သားတွေနေထိုင်တဲ့မြို့ပေါ်ရက်ကွက်နဲ့ကြေးရွာတွေကိုဥတီပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလေကြောင်းကနေတိုက်ခိုက်တာတွေအခုနောက်ပိုင်းပိုတိုးလှုပ်ဆောင်လာတယ်လို့ရခိုင်တပ်တော်အေအေဘက်ကထုတ်ပြန်ထားတာရှိပါတယ်အခုလိုရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင်းအရက်သားတေဆုံးတာညာနဲ့ချီရှိနေတယ်လို့အိုးအိမ်စွန့်ခွာထွက်ပြေးနေရသူ3000ကျော်အထိရှိလာနေတယ်လို့ရခိုင်ဒေသခံအရက်ဖက်အဖွဲ့အစည်းတွေရဲ့စစ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာ